အမေရိကန်ပြည်ထောင်စုမှရောက်ရှိနေခဲ့ခီးစင်တလျှောက်လုံးမှာမြန်မာနိုင်ငံရဲ့ပညာရေးစနစ်တိုးတက်အောင်လှုပ်ဆောင်မှုပြောဆိုနေတဲ့ဒီမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာဒီကနေ့ဒေသစံတော်ချိန်မွန်လွဲပိုင်းမှာကျင်းပမယ်ကုလသမဂ္ဂအတွေ့အမှုချုပ်ကနေပြီးတော့ကမ္မကထာလုပ်မယ် Education First ပညာရေးအစပြုလှုပ်ဆောင်မှုဆိုတဲ့အစည်းအဝေးပွဲမှာပါဝင်ဆွေးနွေးမှာဖြစ်ပါတယ်အစ်စ်တမ်းမြင့်မာပြီးကမ္ဘာလိုအပ်ချက်နဲ့ကိုက်ညီမဲ့လူတိုင်းပါဝင်ခွင့်ရမယ်ပညာရေးစနစ်ပေါ်ထွန်းမှုအတွက်နိုင်ငံခေါင်းဆောင်တွေနောက်မူဝါဒချမှတ်သူတွေစီးပွားရေးနဲ့လူမှုရေးအဖွဲ့အစည်းတွေကခေါင်းဆောင်တွေလည်းဒီဆွေးနွေးပွဲမှာပါဝင်ကြမှာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုတော့ပအေးသနာကျော်ကဆက်ပြီးတော့ပြောပြပေးပါရှင်
ဟုတ်ကဲ့ပါရှင်ဒီ Education First ပညာရေးသာပထမဆိုတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ် Ban Ki-moon ရဲ့ Global Initiative on Education ကမ္ဘာလုံးဆိုင်ရာပညာရေးအစပျိုလှုပ်ဆောင်မှုကိုဒီကနေ့ September 26ရက်နေ့ဗုဒ္ဓဟူးနေ့ဒေသစံတော်ချိန်မွန်လွဲပိုင်းမှာစတင်မှာဖြစ်ပါတယ်ကုလသမဂ္ဂရဲ့68ချိန်မြောက်အထွေထွေညီလာခံကျင်းပနေတဲ့ညူယောမြို့ကုလသမဂ္ဂအယုံချုပ်ကစီးပွားရေးနဲ့လူမှုရေးကောင်စီခန့်မှန်းမှာမြန်မာနိုင်ငံကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလွတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်လည်းတက်ရောက်ပြီးတော့ဒီကိစ္စကိုဆွေးနွေးကြမှာပါအခုလိုမျိုးသူ့ရဲ့ကမ္ဘာလုံးဆိုင်ရာပညာရေးအစပျိုလှုပ်ဆောင်မှုမှာဒေါအောင်ဆန်းစုကြည်ပါဝင်နိုင်မဲ့အတွက်အထူးဝမ်းမြောက်မိပါကြောင်းကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကပြီးခဲ့တဲ့တောက်ကြာနေ့ကပဲဒေါအောင်ဆန်းစုကြည်နဲ့ပူရဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ
် I'm also grateful for her participation in Global Education First
September 26ရက်နေ့မှာစတင်မဲ့ကမ္ဘာလုံးဆိုင်ရာပညာရေးသာပထမအစပျိုးလှုပ်ဆောင်မှုမှာဒေါအောင်ဆန်းစုကြည်ပါဝင်တာကိုကျွန်တော်တို့အထူးကျေးဇူးတင်ပါတယ်။ကုလသမဂ္ဂမြန်မာနိုင်ငံနဲ့နိုင်ငံရေးခေါင်းဆောင်တယောက်အဖြစ်သူကိုယ်တိုင်ပါဝင်ပတ်သက်တဲ့ကိစ္စရပ်တော်တော်များများကိုကျွန်တော်တို့ဆွေးနွေးကြပြီးမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပေါ်ထွန်းရေးကိစ္စနဲ့ပတ်သက်ပြီးလဲပြောဆိုပြခဲ့ကြပါတယ်။
ဒီကနေ့ကျင်းပမယ့်ဆွေးနွေးပွဲမှာပါဝင်မဲ့ဒေါအောင်ဆန်းစုကြည်ကလည်းအမေရိကန်ပြည်အောင်စုခီးစဉ်တစ်လျှောက်လုံးအခမ်းအနားတွေမှာမြန်မာနိုင်ငံကပညာရေးနဲ့ပတ်သက်ပြီးတော့ထည့်သွင်းပြောကြားနေတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုကို September 18ရက်နေ့မှာရောက်ရှိပြီးတော့နောက်တစ်ရက်မှာပဲ VOE American သံဌာနချုပ်ကိုရောက်ရှိလာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဆိုင်ရာ VOE သတင်းတောက် Scott Stan နဲ့ရုပ်မြင်သံကြားမေးမြန်းခဲ့မှလည်းမြန်မာလူငယ်တွေအတွက်လက်တွေ့ကြတဲ့ပညာရေးစနစ်ဘလောက်ထိအရေးတကြီးလိုအပ်နေလဲဆိုတာကိုဒေါအောင်ဆန်းစုကြည်ကပြောသွားခဲ့ပါတယ
် Well, we need to improve education in the country period not just primary education primary secondary tertiary our education system
ကျမတို့နိုင်ငံရဲ့ပညာရေးစနစ်ကိုမြင့်တင်ဖို့လိုအပ်ပါတယ်မူလတန်းပညာရေးဝယ်ပြောတာမဟုတ်ပါဘူးအလဲတန်းရောတက္ကသိုလ်အဆင့်ပညာရေးကိုပါပြောတာပါကျမတို့နိုင်ငံမှာကပညာရေးစနစ်ကတော်တော်ညံ့ဖျင်းနေတာပါဒီနေရာမှာမူလာတန်းပညာရေးလို့ပြောမယ်ဆိုရင်လေကလေးမီးမဖွားခင်မာတဲ့ကိုကကိုဝင်ဆောင်မိခင်ကအာဟာရပြည့်ဝတဲ့အစားအစာတွေစားသုံးပြီးတော့ကလေးရဖွံ့ဖြိုးမှုအဆင့်ဆင့်အတွက်ဂရုစိုက်ရမှာပါဒါပေမဲ့လောလောဆယ်တော့အသက်မွေးဝမ်းကြောင့်မူပညာရေးအပိုင်းကိုကျွန်မအလေးထားပြောချင်ပါတယ်ကျမတို့နိုင်ငံမှာညံ့ဖျင်းတဲ့ပညာရေးကြောင့်ထိခိုက်နေရတဲ့လူငယ်တွေအတွက်အသက်မွေးဝမ်းကြောင့်မူပညာရေးကအထူးလိုအပ်နေတာပါ
ဒီကနေ့ကျင်းပမယ့် Education First ဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းမှူးချုပ်ကသူ့ရဲ့အစပျိုလှုပ်ဆောင်မှုနဲ့ပတ်သက်လို့အသေးစိတ်ပြောပြမယ်အပြင်အခမ်းအနားတက်ရောက်လာကြတဲ့နိုင်ငံခေါင်းဆောင်တွေ၊မူဝါဒအချမှတ်သူတွေ၊စီးပွားရေးနဲ့လူမှုအဖွဲ့အစည်းခေါင်းဆောင်တွေကကမ္ဘာပေါ်မှာအဆင့်တန်းမြင့်ပြီးတော့ကမ္ဘာလိုအပ်ချက်နဲ့ကိုက်ညီမဲ့လူတိုင်းပါဝင်ခွင့်ရမယ့်ပညာရေးစနစ်ပေါ်ထွန်းဖို့ဝိုင်းဝန်းပြီးတော့ဆွေးနွေးကြမှာပါကမ္ဘာလူမှုအပေါ်မှာဩဇာလွှမ်းမိုးထားနိုင်သူတချို့ကလည်းဒီ Education First အစပျိုးလှုပ်ဆောင်မှုနဲ့ပတ်သက်လို့ဦးစားပေးအချက်၃ချက်ကိုပြောပြပါလိမ့်မယ်။တစ်ချက်ကကလေးတိုင်းကြောင်းတက်ခွင့်ရရှိဖို့ဒုတိယချက်ကတော့ပညာရေးဆိုင်ရာအရေးအသွေးမြင့်တင်ဖို့နဲ့နောက်ဆုံးတစ်ချက်ကကမ္ဘာလူသားတိုင်းအရေးချင်းပြည့်မီဖို့ဖြစ်ပါတယ်။ဒါမဲ့ကမ္ဘာနိုင်ငံတော်တော်များများကအစိုးရတွေသူတို့နိုင်ငံသားကလေးတန်းပေါင်းများစွာကိုပညာတက်မြအောင်မလုပ်ဆောင်ပေးနိုင်တာကြောင့်ကုလသမဂ္ဂအချမှတ်ထားတဲ့2015ခုနှစ်မှာကမ္ဘာပေါ်ကကလေးတိုင်းမူလာတဲ့အဆင့်ပညာတက်မြောက်ရေးရည်မှန်းချက်ပြည့်ဝမှာမဟုတ်တာသိကြပါရဲ့။ဒါကြောင့်လည်းသူတို့ရဲ့ရည်မှန်းချက်ပြည့်မီဖို့အတွက်ကုလသမဂ္ဂကအခုလိုမျိုးအစပျိုးလှုပ်ဆောင်မှုတွေကိုလုပ်ကိုင်နေရပါ။ဒီကနေ့ညူယောက်မြို့ကကမ္ဘာလုံးဆိုင်ရာပညာရေးမြင့်တင်မှုမှာတော့ဒေါအောင်ဆန်းစုကြည်အပြင်ကာတာနိုင်ငံအကြီးအကဲဆော်ဘွားကတော့ဂျော်ဒန်ဘီဘီယားနဲ့ဗြိတိရှ်ဝန်ကြီးချုပ်ဟောင်းဂေါ်ဒန်ဘရောင်းတို့လည်းတက်ရောက်မှာဖြစ်ပါတယ်ရှင်